ြားတာပေါ့နော်ဆက်ဆက်တာတွေကိုလက်သက်ပြီးနည်းနည်းလေးရှင်းပြပေးပါမယ်
ဆယ်ရီတိဆောက်တဲ့ခါကျလို့ရှိရင်ဆယ်တိဆောက်မှုကြောင့်ဖြစ်ပေါ်လာတဲ့ငလျင်ဆိုတဲ့ဟာကိုစပြီးတော့သိရှိလာတာက60ခုနှစ်နောက်ပိုင်းမှာငလျင်လှုပ်တဲ့အခါမှာသူကဘာဝလျောက်ဖြစ်တဲ့ငလျင်လို့လည်းလူတွေကယူဆခဲ့ကြတယ်။ဆယ်ကြောင့်ငလျင်လှုပ်နိုင်မှလားဆိုတဲ့ကိစ္စတွေကနည်းပညာတွေသိပ္ပံပညာတွေတိုးတက်လာတာနဲ့သိရှိလာခြင်းဖြစ်တယ်။ဆယ်ရီအကြီးဆောက်လာတဲ့ခါကျရင်အဲဒီအကြီးကြီးဆောက်လို့ထပ်ပေါ်လာတဲ့ငလျင်တွေက Richard Scale 6ကျော်အထိရှိဖြစ်လာတာတွေကိုသိရှိလာရတာပေါ့
ဆယ်တိဆောက်လို့ဒီနေရုအထက်ကအခြေအနေတွေပြောင်းသွားတာနော်ဘာကြောင့်ပြောင်းလဲဘယ်လိုပြောင်းလဲအဲ့ဒါကိုဘုံကြီးနိပညာရှင်ပြောင်းနေတယ်နည်းနည်းရှင်းပြပေးပ
ါဆယ်တိဆောက်လို့ဖြစ်တဲ့ငလျင်ပေါ့နော်အဲ့ဒီအောင်သူကခေါ်တာက Reservoir into Seismicity ဒါမှမဟုတ်လို့ရှိရင် Reservoir Triggered Seismicity ဆိုလို့အခုနောက်ပိုင်းမှာခေါ်လာတာရှိတယ်ဆယ်ဟုတ်ပြီဆယ်ကြောင့်မလို့ငလျင်လှုပ်နိုင်တယ်ဒါဖြစ်ရင်ဘာကြောင့်လဲသူ့ရဲ့အကြောင်းတရားတွေကဘာတွေလဲပေါ့နော်ဆယ်တွေကများသောအားဖြင့်ပြည့်ရည်ကြောင်းနဲ့ဆက်ဆက်နေတယ်အဲ့ဒီပြည့်ရည်ကြောင်းနဲ့စီးဆင်းလာတဲ့ရေရေဖိအားတွေရဲ့နောက်တစ်ခါဆယ်အောက်မှာရှိတဲ့ foundation မှာရှိတဲ့ကြောက်ရွာတွေရဲ့အကွက်ကြောင်းတည်တည်လေးတွေကိုရေတွေကဝင်ပြီးတော့အဲ့ဒီရေတွေပြည့်ပြီးတဲ့ဖိအားတွေကြောင့်အဲ့ဒါတော့ pore water pressure ပေါ့ဒီဟုတ်စားကခုနပြောတဲ့ရေဓုလေးချိန်ဆယ်ရဲ့လေးချိန်ဒီဆယ်ရဲ့အနက် water column အဲ့ဒီရေတုပိုမြင့်နေသူကပို့ပြီးတော့ဒီလေလေလှုပ်မှုကိုပို့ဖြစ်စေနိုင်တယ် pressure ကိုတွက်တဲ့အခါကျတော့ကျွန်တော်တို့ pressure တွက်တဲ့ formula ရှိတယ်ရေ
တုပြရပါတော့နော
်ရေတုပြရရေတုပြကျွန်တော်တို့ pressure တွက်တဲ့အခါကျရင် h rho g ဆိုပြီးတွက်တယ် rho ဆိုတာ density h ဆိုတာ height ကိုပြောတာအဲ့တော့ pressure များခြင်းဒီ height ကအရင်အရေးကြီးအဲ့တော့ height မြင့်လာလေအဲ့ဒီ pressure များလာလေဖြစ်တယ
်ရေရဲ့ဖိအားပေါ့နော်ဒီရဲ့ဖိအားချက်ပေါ်မှာလည်းမူတည်တယ်ဆော့ဆော့လိုမျိုးမင်းရလှုပ်တာတွေပါလေဆိုတော့နောက်တခြားဘဲချက်တွေပေါ်မှာမူတည်ပါသေးလို့
လောလောကူကူနားလည်အောင်ပြောရလို့ရှိရင်ကျွန်တော်တို့တခြားကိုအလေးလေးဆွတ်ဆွတ်ပြီးလို့ရှိရင်ဒုက္ခကျိုးတဲ့သဘောရှိတယ်လေအဲ့တော့ပြည့်ပြည့်တကူရှိနေတဲ့နေရာမှာဆယ်ရဲ့ရည်တွေဖြစ်လာတဲ့အခါကျလို့ရှိရင်ပြည့်ယူလဲအဲ့ဒီအလေးချိန်ကြောင့်ရွေးရှားမှုဖြစ်ပေါ်စေတယ်ပြည့်ပြည့်တကူရွေးရှားမှုဖြစ်တယ်ဆိုကျွန်တော်တို့သိရတယ်ငလင်လှုပ်မှုဖြစ်ပေါ်စေတာပေါ့နောက်တစ်ခုကအရင်ကမသိရတဲ့အကြောင်းရင်းကဆယ်ရသေးတဲ့အခါကျတော့ तू လှုပ်တဲ့ Richard Scale က तू က၄ရို၅ရို ပတ်ဝန်းကျင်တော့ပဲရှိတယ်။ तो ၄ရို၅ရို ကပတ်ဝန်းကျင်ရှိတဲ့ငလျင်ဒီဆယ်ကြံ့ခိုင်မှုလည်းထိခိုက်ခြင်းမရှိဘူး။ပျက်စီးရွေးမှုလည်းမဖြစ်စေဘူး။အဆယ်ကြီးနေကြတာမှာအဲ့ဒါသတိထားမိတာ
။တန်နဲ့ဆက်ဆက်ပြီးတော့ဒီငလျင်လှုပ်တာဆယ်ဘလောက်များများမှာတွေ့ပါ
လဲ။ဆယ်ဆောက်လို့လှုပ်ကြောက်ဖြစ်တဲ့ငလျင်ဒီတိုက်ကြီး6ခုပေါ်မှာ100ကျော်လောက်ရှိတယ်။
လာမှာစီချွန်ငင်းရဆိုလို့ရှင်ရောအဲဒီဟာနဲ့ဆယ်တိဆောက်တာကညာဆက်ဆက်နေတာ
သူတို့စီချွန်ငင်းမှာအဲ့ချင်းတော့စီပင်ပုဆိုရယ်ဆယ်ကိုဆောက်နေပြီတော့အဲ့ဆယ်ကတိဆောက်တဲ့အချိန်မှာဖြစ်တာဖြစ်လို့အဲသူ့ကြောင့်မလို့ဖြစ်သွားတဲ့ငလျင်ဖြစ်နိုင်တယ်ဆိုပြီးသုံးသပ်တာရှိတယ်တချို့တွေကြောင့်လည်းမဟုတ်ဘူးဒါသဘာဝကြောင့်ဖြစ်တဲ့ငလျင်လို့ဆိုတော့သူတို့ဒီ American Columbia တက်ကတူလို့ကျွန်တော်ထင်ပါတယ်အဲ့ဒီက Christian Cross ကသူတွက်ပြလာတာရှိတယ်အဲ့ဒီဆယ်ရည်တွေထည့်လိုက်တဲ့အတွက်ကြောင့်မလို့တဲ့ပုံမှန်ကြောက်ထွားရည်ရှာတဲ့တက်တရွန်ညရှာတဲ့ဟာရဲ့တစ်နှစ်အတွင်းမှာ25ဆပို့ပြီးဖြစ်သွားတယ်လို့ပြောတယ်သူကအဲ့လိုအတိအကျသူကတွက်ပြီးပြောတယ်ဒီစီချောင်းငင်းကလည်းတော်တော်ကြီးလူတွေအသေးပြောက်များတယ်8000လောက်သေးတယ်နောက်တစ်ခါဒီပြည့်ရည်ကျော်ကြီးကလည်းကီလိုမီတာ300လောက်ထိအောင်သူကအကွဲကြောင်းကြီးဖြစ်တယ်လို့သိပ္ပံပညာရှင်တွေပြောရတာဖြစ်ပါတယ်တရုတ်ပြည်မှာဟို Reservoir Induced Seismicity တေချာပေါက်ဖြစ်တဲ့ဆယ်တခုကတော့ Seafin Jong ဆိုတဲ့ဆယ်အဲ့ဒီဆယ်ကတော့ तू ကခေါင်းတော်ပြည်နယ်မှာရှိတယ် तू က105မီတာမြင့်တယ်သူ့ရဲ့တာရိုးအရှိက466မီတာလောက်ရှိတာပထမဆုံးတရုတ်ပြည်မှာမီတာ100ထက်ဆောက်တဲ့ဆယ်ဖြစ်တယ်ဆိုတော့အဲ့ဒီဆယ်ရဲ့ storage capacity က तू ကရေထု 17.8 ကုဘကီလိုမီတာတောင်ရှိတယ်ပေါ့နော်ဆိုတော့သူကဟို surface area ဆိုလို့ရှိရင်တော့ကီလိုမီတာ960ကျော်လောက်ရှိတယ်။ဆက်စပ်ရင်သူတို့သိတာတော့1959ခုနှစ်မှာသူက4ရို5ရို million တွေထလှုပ်တယ်။1962ခုနှစ်မှာတော့6.1 Richter scale ရှိတဲ့ million လှုပ်တယ်။သူရဲ့ epicenter က10ရဲ့အောက်မီတာ100မှာပဲဖြစ်တယ်ဆိုသူကတဘာဝ million ကအဲ့လောက်မကောက်ဘူး။တဘာဝ million ကရှယ်လို့ဆိုရင်တော့မှပဲသူကကီလိုမီတာနဲ့သွားနေတာ။ million လှုပ်တဲ့ပုံချက်ဆိုတော့အဲ့ဒါတေချာပေါက်10ရောက်မှဖြစ်ရမယ်ဆိုတဲ့သဘောရှိတာ။နောက်ပြီး82မီတာလောက်ရှိတဲ့ အကွေကြောင့်ကြီးသူဖြစ်သွားတော့ပေါ့နော်ဒါကတဘာဝငလျင်နဲ့ဘယ်လိုမှမဆက်ဆံနိုင်ဘူးဆိုတာတရားဘောပြောလို့ရတယ်ဒီအိန္ဒိယမှာလည်းအဲ့လိုပဲအလားတူတရားဘောပြောနိုင်တဲ့ကိုရင်းနာဂိမ်းလို့အဲ့ဒီဆေကလည်းဒီခုနပြောသလိုပဲ Richard Scale 6အထက်လောက်ရှိတယ်မဟာရာရှတာပြည်နယ်မှာရှိတယ
်ဒီဆေကတော်တော်ကြီးလို့လား
အတူလက်ဆေကြီးဆင်းနေမှာပါတယ်ခုနပြောတယ်အခုဒီငလျင်လို့တဲ့အဲ့အကုန်လုံးဆေကြီးဆင်းနေမှာပါ
အခုမြန်မာနိုင်ငံမှာကြာတော့လေဒီမြစ်ဆုံဘက်မှာဆယ်လေးဆောက်ဖို့လုပ်နေတယ်တခုတည်းတော့မဟုတ်သူကခုနှစ်ခုလောက်ဆောက်မယ်ဆိုတာလေဒါနဲ့ပတ်သက်ပြီးဆယ်ကြီးဆင်းနေဝင်ပါသလားနောက်ငရင်လေးကိုသူတို့ဖြစ်စေနိုင်မှုအလားအလာများရှိပါလား
ဒီဥစ္စာကအသေးချာဖြစ်နိုင်တယ်လို့ကျွန်တော်တို့ပြောလို့ရပါတယ်မြန်မာနိုင်ငံမှာဆောက်ပြီးသားဆယ်ကြီးတွေလည်းရှိပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာအတုတေသနာပြည့်ချက်တွေမရှိတာတခုပါပဲမြစ်ဆုံဆယ်မှာဆိုလို့ရှိရင်အဓိကပေါ့နော်ဒီငလျင်ဖြစ်စေနိုင်တဲ့အကြောင်းတရားမြစ်ဆုံဆေကမိခဒိလိခစေနော်မြစ်ဆုံရေပေါ့အားလုံးကခုနှစ်ခုအဲ့ဒီမှာမြစ်ဆုံကတော့အကြီးဆုံးပေါ့မြစ်ဆုံဆေရဲ့အမြင့်ကလည်း139မီတာရှိကျန်တဲ့ဆေကြီးကလည်းအလားတူပဲတရားကျော်ကြီးပဲအဆေကြီးစင်းထဲမှာဝင်နေတဲ့အတွက်ကြောင့်မလို့သူတို့ကငလျင်ကိုဖြစ်ပေါ်စေဖို့အကြောင်းတရားအများရှိတယ်အဲ့ရှိုံနဲ့မကောင်းနောက်တစ်ခုကအရေးကြီးတာမြစ်ဆုံဆယ်ကြီးစောင့်မယ်မိခကောမိလိခကောမြစ်နှစ်ခုစလုံးဒီကျွန်တော်စကိုင်းပြည့်ရပြီးတော့ဖြာထွက်လာတယ်ပြည့်ကြောင်နှစ်ကြောင်ပေါ်မှာကြာဆိုတော့သူကအောက်ခံရလဲပြည့်ပြီးအခြေခံရှိနေဆိုတော့သူ့မှာဖြစ်ဖို့အလားအလာရအများကြီးရှိတယ်အထူးသဖြင့်မိခဆိုလို့ရှိရင်သူကစနေရ30ကီလိုမီတာရှိတဲ့မိခမြစ်ဒီဂျေဒီတစ်ခုလုံးဖုံးလွှမ်းသွားမှာသူကကက်စကိတ်တန်ဖြစ်မှာသူကစင်ကဲဆယ်ကြီးစောင့်ဆိုအဲ့လိုဆိုတော့ရည်လေးချိန်ပမာဏလည်းနည်းမှာမဟုတ်ဘူးပေါ့နော်နောက်တစ်ခုကသူကစင်ကဲဆယ်ကြီးဖြစ်တဲ့အတွက်ကြောင့်မလို့တစ်ခုဖြစ်လို့ရှိရင်နောက်တစ်ခုကသွားပြီးတော့ပံ့ပိုးပေးလို့ဖြစ်ကောင်းဖြစ်နိုင်တယ်ပေါ့နော်ကျွန်တော်တို့ပြောရရင်ဒိုမီနိုအက်ဖက်လို့သုံးလို့တော့ဆိုတော့အဲ့တော့မြစ်ဆုံဆယ်အတွက်ကတော့အင်မတန်မှစိုးရိမ်စရာကောင်းဆယ်စီမံကိန်းအတွက်ဆိုရင်ဒီလိုဟာမျိုးကစိုးရိမ်စရာကောင်
းဒေါက်တာချစ်ကိုကိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်သက်တိတ်ပံတဲ့ဤပညာကဏ္ဍကိုဒီမှာပဲရင်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးကြည့်ပါမယ်။